ရွေးကောက်ပွဲကျင်းပဖို့အတွက်ရက်ပိုင်းမဲ့လူရော့ချိန်မှာ American Party ကြီးနှစ်ယောက်ကဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတ Kamala Harris နဲ့သမ္မတဟောင်း Donald Trump တို့ဟာတောက်ကြနေမှာအရေးပါတဲ့ Muslim American Mary ရဖို့အတွက်ပြိုင်မဲဆွေးနွေးကြပါတယ်။ Democratic Party က Harris ဟာအချိန်ငယ်ရှင်ပြိုင်ရမယ်ပြည်နယ်အထူးသဖြင့် Michigan ပြည်နယ်က Arab နဲ့ Muslim American တို့ရဲ့ထောက်ခံမှုရဖို့ပူကြိုးစားကြတာပါ။ဒါပေမဲ့ဂါဇာစစ်ပွဲနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်ရဲ့မူဝါဒကိုမချေနှက်ကြတဲ့ဒေါသထွက်နေတဲ့မဲဆန္ဒရှင်အများပြားရဲ့မဲကိုရနေသူကသူ့ရဲ့ပြန်ပက် Republican Party က Trump ဖြစ်ပါတယ်။သမ္မတဟောင်း Trump ကတောက်ကြနေမှာ Michigan ပြည်နယ် Dearborn မြို့ကဟာလာကဖေးကိုသွားရောက်ပါတယ်။ American နိုင်ငံက Arab မြို့တော်လို့တင်စားခေါ်ရတဲ့အဲ့ဒီမြို့မှာ Arab American 4သိန်းလောက်နေထိုင်တာဖြစ်ပြီးအများစုက Israel ကိုထောက်ခံတဲ့ Biden အစိုးရအဖွဲ့အတွက် Democratic Party က Harris ကိုဒဏ်ခတ်မယ်လို့ပြောနေကြတာဖြစ်ပါတယ်။